မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝှမ်းမှာသမယိုးချမူရင်ဆေးဝါးထုတ်လုပ်သုံးဆွဲမှုတွေရောပါလာနေပေမဲ့လူမြင်သူမြင်တရားဝင်ရောင်းချလို့ရနိုင်တဲ့ဆေးဝါးတွေကိုမူရင်ဆေးဖြစ်နေသုံးဆွဲမှုတွေဟာစိုးရိမ်ရတဲ့အဆင့်ထိကြီးထွားလာနေတဲ့အကြောင်းကုလသမဂ္ဂကသတိပေးလိုက်ပါတယ်။နမရီပုံစံတွေအမျိုးမျိုးနဲ့ဖန်တီးရောင်းချနေတဲ့မူရင်ဆေးဝါးတွေကိုသုံးဆွဲမှုတွေကြောင့်စိတ်ပိုင်းရုပ်ပိုင်းကျန်းမာရေးပြဿနာတွေနောက်ဆက်တွဲရင်ဆိုင်ရမယ့်အန္တရာယ်တွေကြီးကြီးမားမားရှိနေတယ်လို့လည်းနိုင်ငံတကာမူရင်ဆေးဝါးတိုက်ဖြတ်ရေးနဲ့ထိမ်းမှတ်ဖြစ်ကုလသမဂ္ဂမူရင်ဆေးဝါးနဲ့ရာဇဝတ်မှုတိုက်ဖြတ်ရေးယူ UNODC ကဗိုလ်ထုနဲ့အစီရင်ခံစာတစ်ထုတ်ပြန်ချိန်မှာပြောဆိုခဲ့တာပါ။ဘိန်းလိုတမယိုးချမူရင်ဆေးဝါးထုတ်လုပ်သုံးဆွဲမှုတွေမှာတော့ကြာဆင်းလာနေတဲ့အကြောင်းလဲအစီရင်ခံစာတစ်ကဖော်ပြပါတယ်။ဒါပေမဲ့လည်းအာဖဂန်နစ္စတန်နိုင်ငံပြီးရင်ဘိန်းထုတ်လုပ်မှုအများဆုံးဖြစ်ရှိနေစေဖြစ်တဲ့မြန်မာနိုင်ငံကတော့မူရင်ဆေးဝါးတိုက်ဖြတ်ရေးကိုအာသွန်ခွန်ဆိုင်ဆောင်ရွက်နေတဲ့အကြောင်းပြောဆိုထားတာပါ။2012ခုနှစ်အတွင်းမြန်မာနိုင်ငံမြေဧရိယာရဲ့23ရာခိုင်နှုန်းကိုဘိန်းဆိုင်ပြို့ဖို့အတွက်အသုံးပြုခဲ့ပြီးတစ်ကမ္ဘာလုံးဘိန်းထုတ်လုပ်မှုရဲ့10ရာခိုင်နှုန်းထွက်ခဲ့တာကြောင့်ကမ္ဘာဒုတိယအများဆုံးဖြစ်ခဲ့ပေမဲ့တိုင်းရင်းသားဒေသတွေမှာတည်ငြိမ်မှုတွေရလာနေရတဲ့အမျှထုတ်လုပ်မှုတွေညှော်နှဲလာဖို့မျှော်လင့်ထားတဲ့အကြောင်းမြန်မာအနာဂတ်နေကတော့ပြောဆိုထားတာလည်းဖြစ်ပါတယ်ခင်ဗျာ။